ဟုတ်ကဲ့ COVID-19 ကူးစက်ခံရသူတူတွေ့ပြီးနောက်ချင်းပြည်နယ်တိရိပ်မြို့ကကပ်ကဲရွာကိုအသွားအလာကန့်သက်ပိတ်ပင်လိုက်ချိန်မှာကျန်းမာရေးအကာအကွယ်ပစ္စည်းကျန်းမာရေးဝန်ထမ်းနဲ့ဒေသခံတွေရဲ့ကျန်းမာရေးအသည့်အားနည်းချက်တွေရှိနေကြောင်းနဲ့အသွားအလာကန့်သက်ချိန်မှာမလိုက်နာသူတွေကိုအရေးယူဖို့အတွက်လည်းအခက်အခဲရှိနေကြောင်းကပ်ကဲရွာအုပ်ချုပ်ရေးမှူးကပြောပါတယ်မန္တလေးနဲ့ရန်ကုန်စတဲ့မြို့ကြီးတွေမှာယောဂကူးစက်သူတွေတန်တရားရှိလူနာတွေအတွက်တင်းတင်းကြပ်ကြပ်ဆောင်ရွက်နေချိန်မှာချင်းပြည်နယ်အတွင်းဖြစ်ပျက်နေတဲ့အခြေအနေကိုတင်ပြသွားပါမယ်။အမေရိကန်ကပြန်လာပြီးချင်းပြည်နယ်တီးတိမ်မြို့ကပ်တဲကြီးရွာမှာနေထိုင်သူအမျိုးသားတဦးဒီလ23ရက်နေ့ကကိုဗစ် -19 ယောဂကူးစက်ကြောင့်တွေ့ခဲ့တဲ့နောက်ကပ်တဲကြီးရွာကိုလူဝင်ထွက်ပိတ်ပင်ပြီးလူစုလူဝေးမလုပ်ဖို့အတွက်ကန့်သတ်ခဲ့တာပါ။ဒီလိုယောဂမပြန်ပွားရေးအတွက်ကန့်သတ်ထားချိန်မှာတွေ့ကြုံရတဲ့အခက်အခဲကိုကပ်တဲရွာအုပ်ချုပ်ရေးမှူးဦးဒိုးစထောင်းကအခုလိုပြောပါတယ
်။အခက်အခဲကကျန်းမာရေးဆူတော့နဲ့ကြည့်မယ်ဆိုရင်အကာအကွယ်ပစ္စည်းတွေမရှိတာတစ်ချက်ကျန်းမာရေးဝန်ထမ်းတွေလုံလောက်မှုမရှိတာတစ်ချက်ကျော်တဲ့အလူတွေကဒီလိုယောဂကိုကြုံလဲမကြုံဘူးဘူး။ဒီကျန်းမာဆိုင်ကံပြင်းနေရတဲ့ဒီယောဂကိုကိုယ်ချင်းမှမရှိဘူးယောဂတွေမဟုတ်ဘူးဒီတဲ့သဘောနဲ့ဟိုညီကြတာပေါ့နော
်ကျမကြီးဝန်ထမ်းအနေနဲ့ကပွားဆီယာမတဦးကျမကြီးကြည်ကျက်ဝန်ထမ်းနှစ်ဦးနဲ့စေနာရှင်ဝန်ထမ်းတဦးသာရှိကြောင်းပြောပါတယ်ရွာသူရွာသားတွေအနေနဲ့ကန့်သက်ချက်ကိုမလိုက်နိုင်အေးအေးဆောင်ရွက်ဖို့အခက်အခဲရှိကြောင်းလည်းအခုလိုဆက်ပြောပါတယ
်လိုက်နာတာလိုက်နာတဲ့လူလည်းရှိတယ်လို့မလိုက်နာဘဲနဲ့သူတို့အေးကြုံလို့မတော်မဖြစ်သွားကြတာလည်းရှိတယ်အောက်ချုပ်မှုဒီ COVID-19 ကိစ္စနဲ့ပတ်သက်ပြီးမှလုံခြုံမှုကြီးကျက်မှုအဲ့ဒါနည်းနည်းအားနည်းတဲ့သဘောပေါ့နော်သူများနိုင်ငံမှာလုတ်တောင်းချပြီဆိုကြရဲဘယ်သူမှအပြန်ထွက်လို့မရအောင်ထွက်တဲ့လူရှိချက်ရင်တော်မှလုံခြုံရေးနဲ့ဝေဝံပြီးမှရှင်းလင်းတာပေါ့နော်ဒီမှာကဒီတက်ကပဲကြီးရှင်းရတယ်ဆိုတော့အဲ့ဒီအပိုင်းမှာနည်းနည်းအားနည်းနေမလားလို့ကျွန်တော်စိုးရိမ်မိတယ်
ကပ်ကျဲရွာဟာပြင်ပနဲ့အဆက်အသွယ်ဖြတ်တောက်ခဲ့ပြီးတဲ့နောက်စန္ဒရိခာအခက်ခဲစတင်ကြုံတွေ့လာရချိန်မှာဒီလ29ရက်နေ့ကတော့ဘာသာရေးအဖွဲ့တစ်ခုဖြစ်တဲ့ဂျူနာအဖွဲ့ကစံအိတ်150လာရောက်လှူဒန်းခဲ့ပါတယ်။ဒီကနေ့မှလည်း PSI ဝန်ထမ်းတွေကစံအိတ်250အခြားစားတောက်ကုန်ပစ္စည်းတွေနဲ့ကျန်းမာရေးအကာအကွယ်ပစ္စည်းတွေထောက်ပံ့ဖို့ရှိကြောင်းပြောပါတယ်။ချင်းပြည်နယ်အစိုးရအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစီမင်းတာယာရေးဝန်ကြီးဦးစိုးထက်ကအစိုးရဘက်ကကျန်းမာရေးအရာဆောင်ရွက်ထားတဲ့အခြေအနေကိုအခုလိုပြောပါတယ
်။ဒီဟာကအခုမှဖြစ်တာရပ်ပိုင်းလေးပဲသိတဲ့ခါကျကျွန်တော်အဲ့ဒါအခုမှစတင်ဆောက်ရတာပေါ့နော်။သူရဲ့ဖွဲ့စည်းပုံရရှိတဲ့ဝန်ထမ်းတွေကတော့ရှိနေပါပြီဆရာ။နော်ရှိတယ်။ကျွန်တော်ဆရာဝန်တွေ volunteer လာတဲ့ဟာဆိုတော့လူနာတကယ်ကူရတဲ့တည်တည်ဆေးအောင်ပါပဲကျွန်တော်အစုဖွဲ့တာ။အခု volunteer 9ယောက်ရောက်တာရှိတယ်။အဲ့ဒါရောလူကိုရှိတဲ့ဆရာဝန်တို့အားလုံးကတည်တည်မှာပဲကျွန်တော်စုဖွဲ့ပြီးအဖွဲ့နဲ့တင်းနေလို့လေအဓိကတော့ဟိုမှာကိုဆရာဝန်တွေအများကြီးသွားပို့ကြလည်းမလို့သူကစောင့်ကြည့်တဲ့အချိန်တွေပဲအဲ့ဒီမှာတခုကြောင့်ထူးခြားကျွန်တော်တည်တည်မှာပဲအခုကိုကမှာတလောကလည်းတစ်ခေါက်သွားကြည့်ပြီဆရာဟိုတလောကလည်းတယောက်ကြည့်တယ်ဒါပေမဲ့ယောဂတည်းမရှိဘူးနော်
အဝင်ထွက်ကတ်တမှုနဲ့ပတ်သက်ပြီးဒေသခံတွေလိုက်နာစေဖို့အတွက်တော့ဒီကနေ့ပြုလုပ်တဲ့ချင်းပြည်နယ်အစိုးရအဖွဲ့အစည်းအဝေးကနေရဲနဲ့မိသက်တပ်ဖွဲ့ကိုတာဝန်ပေးဆောင်ရွက်ဖို့ဆုံးဖြတ်ခဲ့ကြောင်းနဲ့စာနာရိတ်ခါအတွက်ကိုအလူရှင်အဖွဲ့အစည်းတွေနဲ့ညှိနှိုင်းပြီးပို့ဆောင်ပေးနေကြောင်းပြောပါတယ်။လောလောဆယ်မှာတော့ချင်းပြည်နယ်ကယောဂကူးစက်ခံထားရသူဟာကျန်းကျန်းမာမာရှိသလိုသူ့ရဲ့မိသားစုမှလည်းယောဂမတွေ့ရှိသေးကြောင်းပြောပါတယ်။လက်ရှိမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူ10ဦးရှိနေပြီးတန်တရားလူနာ2ဦးနဲ့စောင့်ကြည့်လူနာ369ဦးရှိကြောင်းထုတ်ပြန်ထားပါတယ်။